ချွေဝါယောင်တန်ငါလှုပ်ရှားမှုကြီးကိုဥဆောင်ခဲ့တဲ့တန်ငါတပါးဖြစ်သူအရှင်ဂမ်ဘီယာဟာဘဲလိုဘဲပုံတန်ငါလှုပ်ရှားမှုကြီးမှာပါဝင်လာရတယ်လေသူ့ရဲ့ယုံကြည်ချက်သဘောထားတွေကိုဘဲလိုအရာတွေကစိစောပြီးခဲ့တယ်လေဆိုတာတွေကိုသိရှိနိုင်ဖို့အတွက်ဥဂမ်ဘီယာရဲ့မိသားစုဝင်တချို့နဲ့တွေ့ဆုံမေးမြန်းချက်တွေဆက်သွယ်မေးမြန်းချက်တွေနဲ့အတူတင်ပြပေးသွားမှာပါရှင်ပထမဆုံးဖခင်ရဲ့နိုင်ငံရေးနိုးကြားတဲ့လှုပ်ရှားမှုကနေစတင်ခဲ့တာလို့အမဖြစ်သူမလွန်လွင်ကပြောပြပါတယ
်စပါတာကြတော့ဖះစတာလို့ပြောတာဆက်မ1988ကနေအဖေတပိတ်ခေါင်းဆောင်ကိုပေါ့မှာတပိတ်ခေါင်းဆောင်အဲ့တော့ဦးစင်ငငယ်လေးပဲရှိတယ်ကျမတော့ငားတယ်အဖေက1003နှစ်ကြာတယ်ဟိုအကိုကြီးကတစ်နှစ်ခွဲဆိုတော့အဲ့မှာတကယ်လူကြီးတဲ့အကုန်ထောင်တဲ့ရောက်ပေါ့မှာ
NLD အဖွဲ့ဝင်ဖြစ်သူဖခင်နဲ့တားကြီးဖြစ်သူကိုပခုတ်ကူထောင်မှာထောင်ဝင်စာတလှဲ့စီတွားတွေ့ရင်းနဲ့မိသားစုရဲ့စီးပွားရေးလုပ်ငန်းတွေဟာလစ်ဟာခဲ့ရပြီးတော့စီးပွားရေးကျဆင်းခဲ့ရပါတယ
်အဲ့လိုကျလာတဲ့ခါကျတော့မိသားစုကပျို့ကွဲတာပေါ့ဆရာဒီဦးစင်တို့ဆိုတဲ့ငငယ်လေးနဲ့ဟို78တုန်းကငငယ်လေး4နှစ်လောက်ပဲရှိတယ
်မိသားစုဝင်တွေရဲ့နိုင်ငံရေးလှုပ်ရှားမှုတွေကြောင့်စီးပွားရေးဖျော်ဖျဲဖြစ်ခဲ့ရချိန်မှာအရှင်ဂမ်ဘီယာဟာ10နှစ်သားမှာပဲကလေးစစ်သားအဖြစ်စုဆောင်ခံခဲ့ရပါတယ
်အဖေ3နှစ်ဆောင်ကြပြီးတော့ဦးစင်က9တန်းနှစ်လောက်မှကြာတော့သူကကြောင်းလည်းမတက်ချင်တော့ဘူးဖြစ်ပြီးတော့စိတ်လေပြီးတော့ဒီစစ်တပ်ထဲကိုဝင်လာ10နှစ်လောက်ပဲ
ပခုတ်ကူကနေ48မိုင်လောက်ဝေးတဲ့ဇာတိပေါ့မြို့ကနေပျောက်ဆုံးသွားတဲ့အရှင်ဂမ်ဘီယာကိုမိသားစုတွေကလိုက်လံစုံစမ်းခဲ့ပြီးတော့နှစ်နှစ်အကြာမှာတော့စစ်တပ်ကနေပြန်ခိုးထုတ်ခဲ့ရပါတယ
်အဲ့တော့ကျမတို့လိုက်ပြီးစုံစမ်းတော့မန်းလေးမှာစစ်တပ်ထဲမှာရောက်နေတော့ကျမတို့ကတော့ပြောပြန်ခိုးထုတ်ရတယ်ဆက်ဆက်နေပါလေပေးပြီးညှိပြီးထုတ်တာပေါ့12နှစ်လောက်ဖြစ်မယ်ဦးစင်းရောအဲ့ထက်နေပြန်ထုတ်ရတာသူတို့ကနောက်ကနေလိုက်ပြီးတော့မှဖမ်းမှဆိုးတော့တခါဆိုအဲ့ရနေစပြီးသူသင်္ကန်းစီးရပေါက်လေးသားတောင်ကြောင်းပါအဲ့မှာသင်္ကန်းဝတ်တယ်ဝတ်ပြီးတော့တခါပေါက်မှမနေတော့ဘူးဆိုပြီးမှပခုတ်ကူမှာသွားပြီးစတင
်ရွှေဝါရောင်တန်ငါလှုပ်ရှားမှုအစပြုခဲ့ရာတနေရာဖြစ်တဲ့ပခုတ်ကူအလဲတိုက်ကိုအရှင်ဂမ်ဘီယာဟာစတင်သားအဖြစ်နဲ့ရောက်ရှိခဲ့ပြီးတဲ့နောက်ရန်ကုန်အင်းစိန်ရွာမစာတင်တိုက်မှာပညာသင်ယူခဲ့ပါလေ။ငငယ်ရွယ်ရွယ်နဲ့ရွှေဝါရောင်တန်ငါလှုပ်ရှားမှုရဲ့ဥဆောင်တန်ငါတပါးဖြစ်လာရပုံကိုတော့ရဟန်းမြို့မြေလက်အဖွဲ့မှာပါဝင်ခဲ့သူကိုလူမော်နိုင်ကအခုလိုပြောပြပါလေ
။တန်ငါလေးစုစည်းဖို့ကြိုးစားတယ်ပြီးတော့နိုင်ငံသမားကြီးနဲ့သူဆက်သွယ်တယ်။နိုင်ငံအားလုံးညာနဲ့တိုက်တွေ့တယ်ဆွေးနွေးတယ်ပေါ့နော်။အဲ့လိုဖြင်းဖြင်းနဲ့သူရွှေဝင်းနဲ့နိုင်ငံ transit တွေမြင်လာတယ်။ဥဆောင်နိုင်မှုဆွမ်းရည်တွေမြင်လာတယ်ပေါ့။အထောင်ချောင်းမှာရန်ရုံတံခါးရန်စော်ဖွဲ့စောက်ဖွဲ့ကမြို့နယ်ကအားမြို့လောက်ပါတယ်အလုံးပါတယ်စမ်းကြောင်းပါတယ်လှဲဥပါတယ်အင်းစိန်ပါထောက်ကြံပါသေးတယ်အဲအင်အားစုတွေတည်းကတော့ကိုစလဲကိုရွေးပြီးတော့ရန်ရုံတံခါးရန်ကိုသူတစ်ဖွဲ့လာ2000ဖေဖော်ဝါရီလမှာအဥက္ကံမီဟာတော့ဒီဥိဒရိယတော့လက်ရှိဟိုထောင်လောက်ပါတယ်တောတုဇလံပိတ်ကူဆိုတော့ဥိဒရိယပါနော်ဥိဒရိယကဆက်တယ်ဥိဒရိယရင်းနှီးကြောင်းမှာအရှံကြီးဝန်နာတယ်ပြီးရဲ့ဆရာတော်ကဥိဒရိယကိုမြေလက်ဒေတာတစ်ခုမှရှိရရဟန်းမြို့ကိုစူးစီးဖို့ဒီဥက္ကံမီဟာဖန်ကြားတယ်ဥိဒရိယကျေးဇူးတော့ပတ်တန်ကြီးပစာတန်ဆောင်ဖို့ရည်ပဲလားသူတို့2006ဆောက်ဖွဲ့တယ်ကွာသူက statement ထုတ်တယ်လေကိုမင်းတွန်တို့အဲ့တော့ဖန်သေးတယ်လေဒါကြီးလှုပ်ပေးဖို့ဒေါ်စုကိုလှုပ်ပေးဖို့မျိုးသားပြန်လည်တင်ပြည့်ကြီးလှုပ်ဖို့တောင်းဆိုချက်ကိုတင်တယ်အဲ့တောင်းဆိုချက်ကိုလက်မခံရင်တန်ဃာတွေကနေပတ်တန်ကြီးပစာကံပြန်ဆောင်မယ်ကိုစံမှာဆရာတော်ကြီးတွေပတ်တန်ကြီးပစာကံဆောင်တဲ့ဟာလည်းပြည့်ပြည့်သေးရမဟုတ်ဘူးဒီအချက်လက်တွေကိုလက်မခံဆိုရန်တို့တမောရန်ဝါနေပြီးဥဆောင်ပြီးတော့ပြန်ပြီးပတ်တန်ကြီးပစာကံဆောင်မယ်ဒိုင်းဒီလုံးအနေနဲ့ပြညာသက်ထုတ်တယ်အဲ့တုန်းကအ
ဲ့ဒီနောက်ပိုင်းအရှင်ဂမ်ဘီယာဟာခုန်ကြီးကျောင်းစာတင်တိုက်တွေမှာနေထိုင်လို့မရတော့တဲ့အချိန်မှာအိမ်ငှားနေထိုင်ပြီးတော့ဆက်လက်လှုပ်ရှားခဲ့ပုံကိုလေအမဖြစ်သူကပြောပြပါလေ
အိမ်ငှားနေတယ်ကျမတို့နဲ့နေရပေါ့ကျမတို့ကကျောင်းတက်တယ်ဦးစန်းကကျတော့ဒီအလုပ်တွေလုပ်တယ်အိုးရွှေပြည်သားဘက်မှာမီးရလည်းမရှိဘူးအဲ့မှာဒီနေရာမျိုးမှာဦးစန်းအဲ့လိုမဖြစ်ဘူးလို့ငါကမာသူမရအောင်နေတယ်နေခဲ့မှဆိုရင်သူဒီလူလူတွေကြားတယ်သွားတယ်အတန်နဲ့သူနားထောင်နဲ့တွေ့တဲ့လူတွေသူသွားတွေ့တယ်ညတနားရီဝက်နှစ်နာရီလောက်အောင်မှသူပုံမှန်ငမပြန်လာ
လက်ရှိမှာအရှင်ဂမ်ဘီယာဟာခေါင်းအလွန်အကျွံကိုက်တဲ့ဝေဒနာကိုခံစားနေရတယ်လို့သိရပါတယ်။အရှင်ဂမ်ဘီယာကိုအင်းစိန်ထောင်ကနေရုံးထုတ်တဲ့အချိန်မှာထောင်ဝန်ထမ်းတွေကနွားနို့တိုက်ခဲ့ပြီးတဲ့နောက်အဲ့ဒီနောက်ပိုင်းကစပြီးတော့ကျမကြီးချို့တက်လာတယ်လို့မိသားစုဝင်တွေကပြောပါတယ
်။ရုံးထုတ်တော့ထောင်ဝန်ထမ်းတွေကနွားနို့တိုက
်နွားနို့ကတ်တယ
်။တော့မှလို့တော့တောက်လိုက်တော့နော်တော့ပြန်ပြန်ထိုးအန်တယ်။အဲ့ဒီကစပြီးကျမကြီးစချို့တယ်တော့ခေါင်းကိုက်တယ်။အောင်ကျော်အားနဲ့ဆိုအဲ့ဆက်ကျွန်တော်တို့စိတ်ချင်မှာဟုတ်ချင်မှလည်းဟုတ်မှာပေါ့နော်ဒါမှမဟုတ်အားတောက်ပြီးဖြစ်တာတော့သိကြတယ
်တကူစဉ်းစားလိုက်ရင်ခေါင်းလေးကိုက်လိုက်ဘာမှစဉ်းစားလို့မရဘူးအဲ့လို
အဲ့လိုဖြစ်ပြီးတော့သူကထောင်ဆေးုံတင်တယ်ထောင်ဆေးုံမှာနည်းနည်း ဈေးကဆန်လိုက်ပါလို့ထင်တယ်ထို့ခါကျန်တော့လေစလိုက်မီနဲ့တို့ကလားထိုးတာလေ
အောက်ဆေးရုံမှာပဲတို့ဒီတညာလုံးဦးနဲ့အဲ့လိုမီးထိုးရလေစစ်တိုင်းမှာမဟုတ်ထောင်မှာပဲ
နိုင်စတာစလိုက်မီတို့က
အဲ့တော့ तू အခုအချိန်ထိသင်္ကန်းတော့ဝတ်လို့မရဘူးပေါ့လေဒါပေမဲ့ तू ကဘုံကြီးနေနေပဲ
တ
ိတ်ခါမချဘူးအဲ့တော့ဟိုဆွန့်ပေးတာတွေဘာတွေကြတော့ဘယ်လိုလုပ်ရလဲ तू
သူကတော့ဘုံကြီးလိုပဲနေစောစား
တယ်နေစောစားတယ်ညနေပိုင်းကျတော့မစားဘူ
းကရုံးကျတော့လည်းပြောင်းအောင်မရရဘူးရိုက်တော့ရရရဒါပေမဲ့နည်းနည်းချမ်းသာ
လက်ရှိမှာအရှင်ကံပိယရဲ့မိခင်နဲ့အမကြီးဖြစ်သူတို့ကတလှည့်စီ1400ကိုသွားရောက်ပြီးတော့ထောင်ဝင်စာတွေ့နေရပါတယ
်ဦးစင်းကကလေးဦးစင်းအောက်ကအငယ်ကောင်ကကြောက်ဖြူအကိုအကြီးဆုံးကတောင်ကြီးပုံမထက်ကမော်လမြိုင
်သူတို့ကိုယ်တိုင်အဖမ်းဆီးခံရမဲ့ဘေးကနေလွတ်မြောက်အောင်လို့နိုင်ငံပြင်ပကိုထွက်လာရတဲ့အမလွင်လွင်အနေနဲ့ဘယ်လိုခံစားရပါသလဲလို့မေးမြန်းရမှာတော့
ဦးစင်းခေါင်းကိုက်တယ်ဘာမှစဉ်းစားမရဘူးလို့ပြောတော့ကျွန်မစိတ်မကောင်းဘူးစိတ်ပူတာပေါ့အမရဲ့ဟိုအရင်တော့ဆိုငိုတယ်ကျွန်မပြောရပြီဆိုရင်လေ
အမေကဘာပြောလဲ
အာသူကတော့ငိုတာရှက်စရာပေါ့
တို့ရရှိများရှင်အခုလက်ရှိမှာအရှင်ကံဗီရဟာထောင်ထဲမှာပဲတိခါမချပဲယဟန်ကျင့်ဖို့ကိုဆက်လက်ကျင့်သုံးနေစေဖြစ်ပါလေတက်တော်25နှစ်သာရှိသေးတဲ့ရွှေဝါရောင်တန်ခါလှုပ်ရှားမှုခေါင်းဆောင်အရှင်ကံဗီရရဲ့ဘဝတစိတ်တစ်ပိုင်းကိုရွှေဝါရောင်တန်ခါလှုပ်ရှားမှုနှစ်ပတ်လည်အမှတ်တရအစီအစဉ်ဖြစ်နေတင်ပြလိုက်တာဖြစ်ပါလေရှင်